မောင်နှောမြတ်နယ်မြောက်ပိုင်းကျင်းချောင်းကြီးရွာမှာတော့ဒီနေ့မနက်ပိုင်း6နာရီလောက်ထိကာလန်ဇေတိုင်းနယ်ဆေးရုံအထက်တန်းကျောင်းစတာတွေမှာအကြမ်းဖက်သမားတွေကမိုင်းငါးလုံးဖောက်ခွဲခဲ့တယ်လို့ကျင်းချောင်းကြီးရွာအုပ်စုအုပ်ချုပ်ရေးမှူးဦးကိုကိုအောင်ကပြောပါတယ်။လက်ရှိမှာမောင်နှောမြတ်နယ်၄မိုင်ကိုထွက်ပြေးတိမ်းရှောင်လာသူအရေးအတွက်ဟာထောင်နဲ့ရှိရှိတယ်လို့ဒေသခံကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။မောင်နှောမြတ်နယ်ရှိရင်အေးကြီးရွာမှာဒီနေ့မနက်2နာရီလောက်အချိန်ကမွတ်စလင်တွေကလူအုပ်စုနဲ့ရဲစခန်းကိုလာရောက်တိုက်ခိုက်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ပစ်ခတ်ခဲ့တာကြောင့်မွတ်စလင်တွေဆုတ်ခွာသွားခဲ့တယ်လို့ရှင်ဝင်အေးရွာကန်တို့ကပြောပါတယ်
။ဒါကကျွန်တော်ဒီတနေ့လေးဆယ်လောက်မှာပေါ့ကျွန်တော်ရွာရဲ့ရေကြီးစခန်းလေအဲ့ကိုကျွန်တော်ဒီသူကလာလက်တူနဲ့ကပြောတယ်။ဒီကုလက်ရှိရေကြီးစခန်းတွေကတင်းနေပြီးတော့ဇကိုင်းလောက်ကွာမှာကျပါတယ်။အဲ့ဒီလက်တူကတော့ဒီလက်လုံးလက်တူကတော့တော့ကျွန်တော်တို့ကလည်းဦးပြီးချက်လာတဲ့ချိန်မှာကျွန်တော်ဒီရွာကနေပြီးတော့လူကျွေးတောင်ဝန်ကျနေရေကြီးကနေပြစ်ပါတယ်။ကျွန်တော်ဒီကနေပြီးတော့ပြစ်တာရင်သွားလို့သူတို့နဲ့နောက်ပြဆုတ်ပါတယ်အမှအဲ့ရေကင်းဒီဘက်လောင်းကထပ်တက်လာပါသေးတယ်။အဲ့တက်လာတဲ့ချိန်မှာဒီရေကင်းကနေပြီးတော့လှမ်းပြတဲ့ချိန်မှာတော့လူမြောက်ကကလားမြောက်ကတော့ကျွန်တော်တို့ဒီရွာထိုက်မှာနေလို့ရှိပါတယ်။အလောင်းကဝရဲရှိပါသေးတယ
်။ဘူတိတာမြို့နယ်တောင်ပစာကျေးရွာအနီးတစ်ဝိုက်မှာတော့ပြစ်ခတ်မှုတွေဟာဒီနေ့ညပိုင်းအချိန်ထိဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီကျေးရွာမှာနေထိုင်တဲ့တိုင်းရင်းသားတွေကတော့လုံခြုံရေးအကူအညီနဲ့တိုင်းရင်းထဲမှာရွာလုံးကျွဲသွားရောက်ခေါ်လုံနေကြရတယ်လို့တောင်ပစာရွာကန်အမျိုးသမီးတဦးကပြောပါတယ်။
သူတို့ဝက်ဆောင်ငင်လူတွေဝက်ဆင်ပြီးတော့အဲလိုခြစ်တလာကြတယ်အဲဒီမှာစစ်သားတွေနဲ့ဖိုက်ကြတယ်အမြောက်တွေဖိုက်တယ်တနေ့တနေ့ဖိုက်ကြတယ်ပြီးတော့ကျွန်မတို့ကိုအဲ့ဒါနေ့နေ့လောက်ရတဲ့အချိန်မှာကျွန်မတို့ကိုဒီကိုငါးငါးနှစ်ကိုခေါ်တော့ကြတာတရော်လုံးကိုကျောင်းမှာတော့မတင်တော့ဘူးအင်းင်းဆက်ရော်တွေမှာတော့ရှိကြသေးတယ်အင်းနာရော်တွေမှာကတော့အတောင်တွေကိုတောတွေကိုပြည့်သူပြည့်ကျွန်မတို့ရော်ကလုံးဝပြည့်ဖို့နေရာမရှိတော့ဒီကိုလာခဲ့ကြတာအုံငငနိုင်ကိုသွားနေတဲ့လမ်းမှာလူတွေစုနေကြတဲ့ခဏလောင်းငငနိုင်ကိုတော့မရောက်သေးဘူ
းမွတ်စလင်အကြမ်းဖက်သမားတွေဟာတမန်သားနသာရောင်သင်းမောကွေကြည်ကျွန်းမိတိုင်ချောင်းဝါနှချောင်းစတဲ့မြို့ပေါ်နဲ့အလံဝဲတဲ့ရေကင်းစခန်းပေါင်း25ခုအပြင်မောင်တော်နဲ့ကလျက်ရှိတဲ့ရေကွက်ငါရွာသက်ကေအစရှိတဲ့ရေကင်းတွေကိုပါတိုက်ခတ်ခဲ့တာဖြစ်ပါတယ်လုံကြုံရေးအရှိနေရမောင်တော်နဲ့ဘူးသီးတော်ကိုဆက်သွဲသွားလာတဲ့ကမ်းလမ်းမကြီးကိုယာယီပိတ်ထားပြီးမောင်တော်မြို့ပေါ်ကဈေးနဲ့အစိုးရရုံတွေစာတင်ကြောင်းတွေကိုပါပိတ်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်။မောင်တော်မြို့ပေါ်မှာလူ9ယောက်ထက်ပိုမစုဝေးရတဲ့ညမထွက်ရအမိပုံမှန်144ကိုညနေ6နာရီကနေမနက်6နာရီထိပြောင်းလဲထုတ်ပြန်လိုက်တဲ့အကြောင်းမြို့နယ်အုပ်ချုပ်ရေးမှူးကနေ့လယ်ပိုင်းမှာမြို့ပေါ်မှာလော့စပီကာတွေနဲ့လှည့်လည်ကြီးညာခဲ့ပါတယ်။အဲ့ဒီလိုလှည့်လည်ကြီးညာရမှာဒေသရင်းမလုံမရှင်ဖြစ်နေတာကိုအကြောင်းပြုပြီးထုတ်ပြန်လာလို့ပါရှိကြောင်းမောင်တော်မြို့ကန်ကိုမောင်ဝင်းသိန်းကပြောပါတယ်။
ဒီမနေ့6နာရီည6နာရီအရင်ဆိုတော့ပါဘောနောမနေ့9နာရီည9နာရီပေါ့အဲ့ဒါပြောင်းပြီးတော့တက်မှတ်လိုက်တာဒီနေ့မောင်တော်မောင်တော်နေရမှာပေါ့ညပိုင်းကောင်းပိုင်းကိုတချိန်ချင်းတစ်ဆိုင်တည်းသခန်းတွေပေါ့အချက်ပဲခံရတယ်ပေါ့အဲ့ဒါကြောင့်ဒီနေရာတွေကမလုံဆုံးဘူးပေါ့အဲ့ဒါကြောင့်ဒီနေရာတွေကလုံဆုံးမှာအတွက်ကျွန်တော်တို့ပြောင်းလဲတက်မှတ်လိုက်ပါလို့ပြောပါတယ်ခင်ဗျဒေသနယ်တွေကအရင်အဆက်ဆက်ကလေးအဲ့လိုပဲဖြည့်ခဲ့တော့စိုးရင်ပေါ့နော်ဒါကြီးကိုစိုးရင်တယ
်မောင်တော်မြို့မှာနေထိုင်နေပြည်နယ်လှတ်တော်ကိုယ်စားလှယ်ဦးထွန်းလာစင်ကတော့မောင်တော်ဒေသမှာလက်ရှိဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်လုံခြုံရေးအင်အားကိုတိုးရှာရုံနဲ့ဖြေရှင်းနိုင်မှာမဟုတ်ပဲလုံခြုံရေးစနစ်ကိုပုံစံပြောင်းဖို့လိုအပ်တယ်လို့ပြောပါတယ
်။တို့ဒီနေ့ကမှလူကြီးလေးများနေဆိုတော့ခုနေ့ကိုကျေကဥပဒေထေကတခုတပတ်ဆိုင်ကနည်းနည်းတော့လုံးမလုံးလောက်ပါနည်းနည်းစစ်နေမှုတို့ရှိပါသေးတယ်။ဒီတိုင်းကနေသူတို့ရဲ့လက်ရှိလှုပ်ရှားမှုအင်အားနဲ့ဦးစုဦးနဲ့ကျန်တဲ့လာတဲ့အခြေအနေပေါ်မှာလည်းကျွန်တော်တို့ကမနိုင်နိုင်ဖြစ်နိုင်ဒေသကလူတွေစိုးရိမ်ကြကျွန်တော်တို့ကဒီတက်အချုပ်ပုံစံနဲ့တခုကိုပုံစံနဲ့ကျွန်တော်တို့ထိန်းသိမ်းရမှာဖြစ်ပါတယ်။
မောင်နှောမြို့နယ်မောင်နှမကြီးရွာကဗလီရှိကားလမ်းမပေါ်မှာစစ်ကူသွားတဲ့နေကြောင်းဆောင်ရဲတရင်ကကားသုံးစီးဟာနေ့လယ်ပိုင်းမှာမိုင်းဆွဲခံခဲ့ရပြီးပစ်ခတ်မှုတွေကဒီနေ့ညနေပိုင်းရှင်သီဖြစ်ပွားနေစေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့မနက်ကအကြမ်းဖက်တိုက်ခိုက်သူတွေဟာဘင်္ဂလီအစွန်းရောက်အကြမ်းဖက်သမားတွေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။